Welcome to the Voice of America in Burmese.
Mingalam nekhin ma shin. Tatasako gu hne October 10 ye Jadavari ni nekhin PUA season 2 go American Pirang su myo raw Washington DC ga ni tai yai thau phin ni ba bi. Line meter 2440 58 apin PUA ye Facebook sa myanna PUA Burmese news ga ni pi lo le thau lwin chain na tapin ni na sit nai ma le shin. မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းလေးကိုတော့ခင်မျိုးသင်းနဲ့ကျွန်တော်ကြိုကြောသိမ်းပြပြပါပါဆီးရီးယားရှေ့မြောက်ဘက်ကခါတပ်ဖွဲ့တွေကိုဒူဂီတပ်ဖွဲ့တွေကဒီကြောင်းကနေရောမြေပြင်ကနေပါဆက်ပြီးတိုက်ခိုက်နေပါတယ်ဒီရုပ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့ခွင့်လန်းကောင်းတစ်ခုရှိနေပြီလို့သမ္မတထောင်ကပြောပါတယ် Facebook ဒီထောင်သူ Mark Zuckerberg ဟာသူတို့ထုတ်မဲ့ Digital ငွေကြေးနဲ့ပတ်သက်ပြီး American Outlook တော်မှာဒီလအတွင်းပြောဆိုဖြေကြားဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့အကျိတ်80မြောက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်စည်းဝေးမှာဒုက္ခသည်တွေနေရပြရေးနဲ့နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြသွားပါတယ
် The NVC process to citizenship which took 2 years has now been shortened to 6 months
မြန်မာပြည်ကိုပြန်ရောက်ပြီး6လကြာမှစီစစ်ပြီးနိုင်ငံသားစီစစ်ရေးကတ်တွေထုတ်ပေးမယ်ကြောင်းပြောသွားတာနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်လူခွင့်ရေးရှင်နေအမတ်ကလိုနီနဲ့တကွာနာမည်ပြည့်နေသူတွေအကြောင်းတခါစီးရီးယားမြောက်ပိုင်းကိုတူရကီကဗုဒ္ဓဟူးနေ့မှာစပြီးတော့တိုက်ခိုက်ခတ်ခဲ့တဲ့အပေါ်မှာအမေရိကန်ကမဟာမိတ်ခတ်တွေအပေါ်မှာတစ္ဆာဖောက်မှုအဖြစ်ရှုမြင်နေကြတာဟောင်ကောင်ကစံတာပြပွဲတွေနဲ့မငြိမ်သက်မှုတွေကိုနှိမ်နှင်းဖို့တရုတ်ပြည်မှာကြီးအကူအညီကိုဟောင်ကောင်အုပ်ချုပ်ရေးမှူးယူတော့မလားစတဲ့သတင်းလွှာတွေနားဆင်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါမယ်ရှင
်စီရီးယားနိုင်ငံရှင်းပြောက်ပိုင်းကခါတပ်ဖွဲ့ကိုရှင်းထုတ်ဖို့ကာလာတော်ကြာကလေးကစီစဉ်ထားတဲ့စစ်စင်ရေးတစ်ခုကိုဒူဂီကစတင်နေပါပြီခါလက်နဲ့ဂိုင်းပြည်ကိုဒူဂီဆွေရကအကြံဖက်ဝါဒီတွေပြည့်တက်မှတ်ထားပြီးအနောက်နိုင်ငံအများပြားကတော့IS အကြမ်းဖက်ဝါဒီဘက်ကိုနေနေတာမှာအဓိကမဟာမိတ်တွေဖြစ်သတ်မှတ်ထားတာပါ။အဲဒီဒေသကိုဒီကြောင်းကနေတိုက်ခိုက်ပြီးနိုင်ငံပိုင်းကြာပြီးတော့တူရကီရဲ့ဒုတိယအဆင့်ထိုးစစ်ကိုစတင်ပါတယ်။တူရကီတပ်ဖွဲ့တွေဟာနေဆက်ကိုဖျက်ပြီးဆီးရီးယားရှေ့နောက်ပိုင်းကိုဝင်လာကြတယ်လို့တူရကီကာကွယ်ရေးဌာနရဲ့ဒေသစံတော်ချုပ်ဗိုလ်ဒူးရဲ့နှောင်းမှထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါပေမဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့များ SDF ပြောခွင့်ရမူစတဖာဘာလီကတော့တူရကီတပ်ဖွဲ့တွေရဲ့ထောအပြက်ဒေသမြေပြင်ထိုးစစ်ကို SDF တပ်ဖွဲ့ဝင်တွေကတွန်းလှန်လိုက်တယ်အခုချိန်မှာရှစ်တက်သွားနိုင်တာမရှိဘူးလို့ထွတ်တာမှာကြေညာပါတယ်စစ်စင်ရေးစတင်တဲ့ပေါ်ဒူရီသမရရီဂျစ်တာရက်အာရူဝန်ကဂျင်းချန်ရင်းတွေဦးလို့ဗိုလ်ဒူးတွေမှာခေါ်ဆိုကြေညာပြီးတူရကီနိုင်ငံပေါ်ကျန်းမာဝါဒအန်တွေထိန်းချုပ်မှုကိုအပြီးတိုင်ဖယ်ရှားပစ်ဖို့ရည်ရွယ်တာလို့ပြောပါတယ်ဆီးရီးယားရှေ့နောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ကိုလို့သိမယ်လို့သမရအင်ပီရိုကကြေညာခဲ့ပြီးရပိုင်းအတွင်းမှာပဲတူရကီစစ်ဖက်ရဲ့စစ်စင်ရေးကိုစတင်တာပါသမရအင်ပီရိုရဲ့ကြေညာချက်ပေါ်အံ့အသင့်ခဲ့ကြတယ်လို့တော်လဲဝေဖန်ပြောဆိုနေကြပါတယ်ဒီအကြောင်းသတင်းဆောင်မကိုနောက်ပိုင်းမှာထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
စီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေကိုရုတ်သိမ်းဖို့သမရဒေါ်နယ်ထရန့်ဆုံးဖြတ်ချက်အတွက်ဗိုလ်တပူးနေမှာလဲပါတီကြီးညှက်စလုံးကလက်တော်မတ်တွေဆက်ပြီးပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ကြပါတယ်ထရန့်အစိုးရအဖွဲ့ရဲ့အချက်မရှိပြစ်ပယ်မှုခံရတဲ့မဟာမိတ်ဂတ်စ်တွေအတွက်ဆုတောင်းပေးကြဖို့တန်ကာရိုလိုင်းနာပြည်နယ်ရီပူဘလီကန်ထက်လွတ်တော်မှာလင်းစ်ဂရဟမ်က Twitter မှာရေးပါတယ်ဒီလိုလုပ်တာအဲစစ်တွေးကြတွေပြန်ပြီးခေါင်းထောင်လာဖို့တည်ကြစေတယ်လို့လည်းပြောပါတယ်ဒယ်လဝေါပြည်နယ်ကဒီမိုကရက်ထက်လွတ်တော်မှာခရစ်ကူးန်းစ်ကလည်းသမရထရန့်အစိုးရအဖွဲ့ကစီးရီးယားဂတ်စ်မဟာမိတ်တွေကိုပြစ်ပယ်ထားတယ်လို့ဆွဆွဲတယ်လို့အမေရိကန်ပြည်ထောင်စုရဲ့ယုံကြည်အားထားရမှုတွေမေးခွန်းထုတ်ဆရာဖြစ်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုအမေရိကန်တပ်တွေစီးရီးယားကရုတ်သိမ်းမှုပြအကောင်းမြင်သူကတော့ကန်တကီပြည်နယ်ရီပူဘလီကန်အထက်လွှတ်တော်မှရန်ပေါ်ဖြစ်ပါတယ်။သမ္မတထရမ့်မှာအဆုံးမရှိတဲ့စစ်ပွဲကိုရပ်ဆိုင်းစေခဲ့တယ်လို့ဒီအတွက်ရလကအမေရိကန်ပြည်ထောင်စုအတွက်ပိုးပြီးခိုင်မာအားကောင်းလာနိုင်တယ်လို့ဆိုပါတယ်
။သမ္မတဒေါ်နယ်ထရမ့်ကသူ့ကိုရေးယူဖို့အောက်လူတော်ဒီမိုကရက်အမတ်တွေစုံစမ်းစစ်ဆေးနေတဲ့ကိစ္စတရားရုံးချုပ်အထိရောက်ပြီးအဆုံးဖြတ်ခံယူရနိုင်တယ်ရှိတယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။သူကိုရေးယူတင်တာဆိုတာဒီမိုကရက်တွေဦးဆောင်ပြီးစုံစမ်းစစ်ဆေးမှုမှာပါဝင်လို့ဆောင်မှာမဟုတ်ဘူးလို့သမရအင်ပီရိုကပြောပြီးနောက်ပြည့်အကြမှာပဲသမရကသတင်းတော်တွေကိုအဲ့လိုပြောတာပါ။အောက်လူတော်ကဒီမိုကရက်တွေအနေနဲ့သူ့ရဲ့ပူပေါင်းဆောင်မှုကိုလိုချင်ရင်ဘာလုပ်ရမလဲဆိုတာကိုတော့ဒေါ်နယ်ထရမ့်ကအတိအကျပြောမတော်ပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့အခွင့်အရေးတွေကိုသူတို့ပေးမယ်။ရီပူဘလီကန်တွေအနေနဲ့မျှတာတဲ့အခွင့်အရေးရမယ်ဆိုရင်ပူပေါင်းဆောင်ရမယ်လို့တော့ပြောပါတယ်။ထွတ်တာပေါ်မှာတော့ဒေါ်နယ်ထရမ့်ကသူ့ကိုရေးယူဖို့စုံစမ်းစစ်ဆေးနေတာဟာဘာမှမလုပ်တဲ့ဒီမိုကရက်တွေရဲ့လိင်ညာလှည့်ပြားမှုတသက်ပဲလို့ရေးပါတယ်။အရေးယူဖို့စုံစမ်းစစ်ဆေးနေတာဟာအခြေခံဥပဒေနဲ့မကိုက်ညီဘူးလို့သမရိုင်းပြည်ကပြောထားပြီးစုံစမ်းစစ်ဆေးမှုလုပ်တဲ့မလုပ်တဲ့ဆိုတဲ့အပေါ်အောက်လူတော်တရားလုံးကမျက်ခွဲဆုံးဖြတ်ဖို့တောင်းဆိုထားပါတယ်။ ဒါပေမဲ့အရေးယူမလားဆိုတာတကယ်တမ်းမဲခွဲဖို့မဆုံးဖြတ်ခင်သမရဒူးရဲ့ဥပဒေမဲ့လုံဆောင်ချက်ဆိုင်ရာဆွဆွဲချက်တွေကိုအလုပ်တော်ကစုံစမ်းစစ်ဆေးတဲ့အပေါ်ပိတ်ပင်ကန့်တတ်တဲ့စည်းကမ်းသတ်မှတ်ချက်မျိုးမရှိပါဘူး
။ကွန်ပျူတာအွန်လိုင်းကနေစိုက်ဘာတိုက်ခိုက်မှုတွေအတော်ကျော်ပါလာနေတာတွေ့ရပေမဲ့တိုက်ခိုက်သူတွေဟာအချက်လက်တွေနဲ့အကျိုးမြတ်ငွေရဖို့အတွက်ပြစ်မှတ်ထားလုပ်လာတာတွေ့ရတယ်လို့ EU ဥရောပသမဂ္ဂ2019စိုက်ဘာတိုက်ခိုက်မှုဆိုင်ရာအစည်းအဝေးခံစားမှာဖော်ပြပါတယ်။စိုက်ဘာချင်းချောက်မှုတွေထဲမှာထိတ်ဆုံးကရှိနေတဲ့ပြန်မေးတောင်းငွေတောင်းဖို့လုပ်ထားတဲ့ ransomware ကတော့ဂုတိချန်နေဆဲဖြစ်ကြောင်းနဲ့ EU ရဲ့စိုက်ဘာစောင့်ကြည့်ဌာနအစည်းအဝေးခံစားမှာဖော်ပြပါတယ်။တိုက်ခိုက်သူတွေကအရေးကြီးတဲ့အချက်လက်တွေကို ransomware သုံးပြီးပိတ်ဆို့ထားပြီးငွေပေးမှပြန်ဖွင့်ပေးတာမျိုးလုပ်လို့ရှိတဲ့အတွက်ပုဂ္ဂလိကရောလူလူတက်ပါစီးပွားရေးဆိုင်ရာအကြီးအကျယ်ထိခိုက်စေတာပါ။အင်တာနက်ရာဇဝတ်မှုဆိုင်ရာချင်းချောက်မှုလေးလာချက်လို့နာမည်ပေးထားတဲ့ဒီအစင်ခံစားမှာဖော်ပြထားတဲ့ဆိုဆိုဝါထိခိုက်စေတဲ့ ransomware တစ်ခုက2019 Germanware ဖြစ်ကြောင်းဥပမာပေးပါတယ်။ Germany ကုမ္ပဏီတွေကသူ့ကြောင့်နလန်မထူနိုင်မဲ့ဖြစ်နေတာပါ။ဒီလိုတိုက်ခိုက်မှုမျိုးအစိုးရဌာနတွေလှုပ်လာမှဆိုရင်ကြောင့်ဖော်ပြပါတယ်။ American ပြည်ထောင်စုမှာတော့ data ဆိုင်အစိုးရတွေထိခိုက်စေပြီး Atlanta နဲ့ Baltimore မြို့ကြီးတွေဟာဒီလိုတိုက်ခိုက်မှုမျိုးခံရတယ်လို့ဆိုပါတယ်။ American မှာရှိတဲ့ပြည်နယ်တွေက Delaware နဲ့ Kentucky ကလွှဲရင်ကြံပြည်နယ်တိုင်းမှာဒီလိုတိုက်ခိုက်ခံရအောင်လည်းပြောပါတယ
်ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးနေ့မနေ့ဖက်တရနေ့ကိုတိုင်းဆက်လက်ပြောပြနေပါရယ်အမေရိကန်ပြည်တော်စုနဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရားရဖို့တိတ်ကောင်းတဲ့အခွင့်အရေးတရားရှိနေပြီလို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်ထူးနေ့မှာပြောပါရယ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစီအစဉ်ဆွေးနွေးပွဲတွေဝါရှင်တန်မြို့တော်မှာဒီကနေ့လုပ်ဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့လိုပြောတာပါသဘောတူညီချက်လုပ်နိုင်မယ်ဆိုရင်ရအောင်လုပ်တော့မှာပါတိတ်ကောင်းတဲ့အခွင့်အရေးတရားရှိနေပါရယ်ကျွန်တော်ထင်တော့တရုတ်ကကျွန်တော်ထက်ပိုပြီးသဘောတူညီချက်ရအောင်လုပ်ချင်နေပါရယ်လို့သမ္မတထရမ့်ကပြောပါရယ်အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်စီတစ်ပိုင်းရအောင်လုပ်ဖို့တရုတ်ကလမ်းဖွင့်ထားတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဗိုလ်ထူးနေကဥရောပနဲ့အမေရိကန်အစုရှယ်ယာစီးတွေပြန်တက်ပါတယ်။ဝေးကမွတ်စလင်လူနည်းစုတွေကိုဖိနှိပ်တဲ့တရုတ်တာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေပေါ်အမေရိကန်ကတန်ခတ်အရေးယူမှုအသစ်တွေအင်္ဂါနေ့မှာချမှတ်လိုက်တာကြောင့်အဲဒီနေ့ကအစုရှယ်ယာစီးတွေတည်တည်သာသာကျသွားခဲ့တာပါ။ဒါပေမဲ့လည်းတရုတ်ကအမေရိကန်ရဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုပိုဝယ်ပြီးအပြန်အလှန်အားဖြင့်အမေရိကန်ကကုန်သွယ်ကုန်အသစ်တွေတိုးမြင့်ချမှတ်မဲ့ကိစ္စကိုစိုင်းထားဖို့ဆိုတဲ့သဘောတူညီချက်မျိုးရလာနိုင်ရည်ရှိသေးတယ်ဆိုတဲ့သတင်းတွေကြောင့်ဥရောပနဲ့အမေရိကန်ကအစုရှယ်ယာစီးတွေပြန်တက်လာတာဖြစ်ပါတယ
်။လူမှုမီဒီယာကွန်ရက်ကိုတုံးပြီးကမ္ဘာလုံးဆိုင်ရာဒီဂျစ်တယ်ငွေကြေးစတင်တုံးဖို့စီစဉ်တာနဲ့ပတ်သက်ပြီး Facebook ကြီးကမတ်ဇက်ကာဘတ်ကအမေရိကန်အောက်လွှတ်တော်ကြားနာပွဲမှာဒီလာတဲ့ထွက်ဆိုဖို့ရှိပါတယ်။ Facebook ကိုစစ်ဆေးမေးမြန်းဖို့နဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုနဲ့ဥယျာဉ်ခန္ဓာတွေပေါ်မှာသူ့လှုပ်ဆောင်မှုကဘယ်လိုရိုက်ခတ်မှုရှိနိုင်လဲဆိုတာနဲ့ပတ်သက်ပြီးကြားနာပွဲမှာဇူကာဘတ်တယောက်ခဲကိုသာမေးမြန်းမှာဖြစ်ကြောင်းအောက်လွှတ်တော်ငွေကြေးဝန်ဆောင်မှုဆိုင်ရာကော်မတီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Facebook က Digital Liberal ငွေကြေးတုံ့ဆက်မှုစတင်ဖို့စီစဉ်ခဲ့တဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုနဲ့ဥရောပဥပဒေပြုအမတ်တွေရဲ့နဲ့စီးမျဉ်းစည်းကမ်းဆိုင်ရာတာဝန်ရှိသူတွေရဲ့ပြင်းထန်တဲ့ဝေဖန်မှုကိုခံနေရတာပါ။ဒီနေ့အစပိုင်းတုန်းက Facebook ရဲ့ Digital ငွေကြေးဆိုင်ရာအမှုဆောင်အရာရှိ David Marcus ဟာအထက်လွှတ်တော် Bank Competition မှာမှသူ့ငွေကြေးအစီအစဉ်နဲ့ပတ်သက်ပြီးနှစ်နာရီကျော်ကြာရှင်းပြခဲ့ရပြီးဒီငွေကြေးကိုကြီးကြပ်မှုဆိုင်ရာအတည်ပြုချက်မပါဘဲထုတ်ဝေခွင့်မပြုခဲ့ပါဘူး။ Marcus နဲ့တခြား Facebook အမှုဆောင်အရာရှိတွေကတော့ Digital ငွေကြေးတဲ့ဟာကမ္ဘာလုံးဆိုင်ရာငွေလှည့်ခွက်တွေကိုရှော့ကျစေမှာဖြစ်တဲ့အပြင်ဒါ Bank စနစ်နဲ့လက်လန်းမမီသည့်တွေအတွက်အဆင်ပြေစေမယ်လို့လည်းပြောပါတယ်။
ကမ္ဘာပေါ်မှာအမြင့်အယုံချိုရင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အစိုးရအသိတစ်ခုမှဖော်ပြထားပါဗျ။အဲ့ဒီထဲမှာကြိုတင်ကာကွယ်နိုင်ငံရဲ့ရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုပ်မပေးနိုင်သေးတဲ့အမြင့်အယုံချိုတဲ့နေသူလူပေါင်းက 1 ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါတယ်။ကမ္ဘာတဝန်းကလူပေါင်း 1 ဘီလီယံကျော်ဟာအနီးမုံအဝေးမုံလိုမျိုးရေတိမ်ဆွဲတာလိုမျိုးမျက်လုံးငယ်အင်အားနေတာလိုမျိုးအခြေအနေတွေအတွက်သူတို့လိုအပ်တဲ့ကုသမှုမရကြတာကြောင့်အမြင့်အာယုံချွတ်တက်ပြီးနေထိုင်နေကြရတယ်လို့ WHO ကပထမဆုံးထုတ်ပြန်တဲ့အမြင့်အာယုံဆိုင်ရာနိုင်ငံတကာအစီအစဉ်စာထဲမှာဖော်ပြထားပါတယ်။ဒီကနေ့အောက်တိုဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမြင့်အာယုံဆိုင်ရာနေ့ World Sight Day ပတိုင်းခင်မှာပဲ WHO ကဒီအစီအစဉ်စာကိုထုတ်ပြန်တာပါ။တက်ကြီးရွယ်ဦးလူကြီးဘိုးဘီရောများလာတာဘဝနေထိုင်မှုပုံစံတွေပြောင်းလဲလာတာနဲ့အထူးသဖြင့်တော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေလယ်လမ်းအဆင့်ဝင်ငွေရှိတဲ့နိုင်ငံတွေမှာ မျက်လုံးဆိုင်ရာကျန်းမာရေးစောင့်ရှောက်မှုမရှိလာတာတွေဟာအမြင်အာရုံချိုးတက်သူအစီအတွက်ပိုများလာနေတာရဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။ကာမန်မျက်မှန်တက်ဖို့တော့လွယ်တကူမရသူတွေဒါမှမဟုတ်မျက်လုံးတငယ်ရင်ခွဲစိတ်ကူတာမှုခံယူခွင့်မရသူတွေစားတဲ့လူပေါင်းတန်းတစ်ထောင်ရဲ့လိုအပ်ချက်ကိုကူညီဖြည့်ဆည်းပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုအပ်တယ်လို့ WHO ကပြောပါတယ်
။လွန်ခဲ့တဲ့နှစ်တန်ပေါင်း115တန်းလောက်ကရှင်းတန်းခဲ့တဲ့အမတန်ကြီးမားတဲ့အသားစားဒိုင်နိုဆောကြီးတစ်ကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုထိုင်းနိုင်ငံမှာတွေ့ရတယ်လို့သိပ္ပံပညာရှင်တွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။တွေ့ရှိခဲ့တဲ့ဒိုင်နိုဆောကို CM Raptor Suwati လို့နာမည်ပေးထားပြီးသူ့အရှိက26ပေးနဲ့အလေးချိန်ကအနည်းဆုံး3တန်ခွဲလောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။သူ့မှာငမန်းလိုခြွန်ထက်တဲ့သွားတွေရှိပြီးအပင်စားဒိုင်နိုဆောတွေကိုရှာဖွေစားတောက်လို့ရှိတယ်လို့လွန်ခဲ့တဲ့နှစ်တန်ပေါင်း100လောက်ကရှင်းတန်းခဲ့တဲ့သူတို့ဟာကြွေးကောက်တဲ့မြေကျောင်းတွေတစ်လျှောက်ကျဆားလို့ရှိပါတယ်။ထိုင်းနိုင်ငံကိုရက်ဒေတာမှာ CM Raptor 4ကောင်ရဲ့ရုပ်ကျွင်းအပိုင်းစားတွေတွေ့ခဲ့ရပြီးအပိုင်းစားတွေကတော့ကောင်းခွန်ကြောရိုးလက်ရိုးတင်မဆုံရိုးနဲ့တွားတွေဖြစ်တယ်လို့ခိုးရက်ရုပ်ကျင်းပြတိုင်းနဲ့နန်ခါရာဟာဘစ်တက္ကသိုလ်ကရုပ်ကျင်းပညာရှင်ချုပ်ချလုံဝမ်ကပြောပါတယ်ဒီဒိုင်နိုဆောတွေဟာလွန်ခဲ့တဲ့နှစ်သန်းပေါင်း90ကျော်လောက်ကရှင်သန်ကျဆားခဲ့တဲ့ငမန်းလို့တွားရှိတဲ့တောက်တဲ့မျိုးလို့အဓိပ္ပာယ်ရတဲ့ကာကာရိုဒွန်တိုဆောရက်ဆိုက်ဒိုင်နိုဆောမျိုးတွေဖြစ်ပါတယ်
အော်တော်လာဆယ်ရဲ့ကြာတာရင်းနေမနဲ့ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ် NVC နိုင်ငံသားစီစစ်ရေးကကန်ဆောင်ထားသူတွေကို6လအတွင်းစီစစ်ပြီးနိုင်ငံသားဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအော်တိုဘာလ9ရက်ကနေ17ရက်နေ့အထိကျင်းပတဲ့အကြိမ်80မြောက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအမှုဆောင်ကော်မတီအစည်းအဝေးကိုတက်ရောက်နေတဲ့ဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေဌာနေပြန်ရေးအဓိကဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ကိစ္စအကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရခိုင်ပြည်နယ်ကနေရပ်ကိုပြန်နိုင်ရေးမြန်မာအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအောက်တိုဘာလ10ရက်နေ့က UNHCR အမှုဆောင်ကော်မတီစည်းဝေးမှာရှင်းပြခဲ့ပါတယ်။သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနေပြည်ရေးအစီအစဉ်ကိုဒုက္ခသည်တွေကိုရှင်းပြခဲ့ကြောင်းလဲဒေါက်တာဝင်းမြတ်ကဆိုပါတယ်။ရခိုင်ပြည်နယ်သာမကအခြားမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာ MVC နိုင်ငံသားစီစီရေးကရရှိထားသူတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ကြာမြင့်တဲ့အချိန်ဟာအရင်လို2နှစ်မဟုတ်တော့ဘဲ6လပဲကြာမြင့်မှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်ကအခုလိုပြောပါတယ်။
Myanmar holds the view that systematic documentation is
မြန်မာနိုင်ငံလုံးမှာရှိနေတဲ့အပုံတင်အထောက်အထားမရှိသူတွေရဲ့ပြဿနာကိုဖြေရှင်းရမှာအချက်အလက်တွေကိုစနစ်တကျပြည့်စုံဖို့အလုံးအလုံးကိုရေးကြည့်ပါတယ်ဒီအကြောင်းအရာနဲ့ဆက်ဆက်ပြီးပြောရရင် MVC နိုင်ငံသားစစ်စီရေးကပ်ပြားကိုမြန်မာနိုင်ငံသားဥပဒေအရထုတ်ပေးထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေထိုင်းထုတ်ကတဲ့စခန်းတွေကနေနေရပြန်လာသူတွေအပါအဝင်တနိုင်ငံလုံးမှာဒီအစီအစဉ်တိုင်းဆောင်ရွက်နေပါတယ်MVC ဆိုရာဟာနိုင်ငံသားဖြစ်ဖို့လမ်းကြောင်းဖြစ်ပါတယ်။အရင်က MVC ကတ်ခိုင်ထားသူတွေအနေနဲ့နိုင်ငံသားဖြစ်ဖို့နှစ်နှစ်ကြာပေမဲ့အခုတော့အချိန်တို6လအတွင်းရအောင်လုပ်ပေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းမွေးဖွားတဲ့ကလေးမှန်သမျှအခုအစ်စ်ပြဋ္ဌာန်းလိုက်တဲ့ကလေးတငယ်ဆိုင်ရာဥပဒေတည်းအရာမွေးဖွားစည်းရင်းလက်မှတ်ကိုရရှိမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ်
။ Our new child rights law guarantees the right of register at birth for all children.
မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥပဒေအသေးအလူမျိုးဘာသာကြားမှမခွဲခြားပဲကလေးအလုံးအတွက်မွေးဖွားချိန်မှာမှတ်ပုံတင်နိုင်ခွင့်ကိုအမှတ်ခံပေးထားပါတယ်။ဒါကလေးမှနောက်ကျမကြံစေရဘူးဆိုတဲ့ရည်မှန်းချက်အကောင့်ထဲပေါ်ဖို့တနိုင်ငံလုံးမှာကလေးမွေးစည်းရင်းကိုအခမဲ့မှတ်ပုံတင်လို့ရအောင်ဆောင်ရွက်ပေးနေပါတယ်။
2016နဲ့2019ခုနှစ်မှာအာဆာအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ကလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာစစ်တပ်ကပြန်လည်နှိမ်နင်းနဲ့ပြင်းထန်လာတဲ့နယ်မြေရှင်းလင်းရေးမှာဒေသငယ်ရိုဟင်ဂျာတွေတိမ်းငဲ့ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကတော့မြန်မာဆိုရကအတိမတ်ပြုလက်ခံခြင်းမရှိပါဘူး။ဒေါက်တာဝင်းမြတ်အေးကတော့မြန်မာနိုင်ငံမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အဆိုရကအဆင်သင့်ဖြစ်နေကြောင်း UNHCR အစည်းအဝေးမှာပြောပါတယ်။ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာရှိနေတဲ့ရခိုင်ပြည်နယ်မှာနေထိုင်ခဲ့ကြသူတွေတဲ့နေထိုင်ခွင့်ရထားတဲ့ပုံစံအမျိုးမျိုးရှိနေတယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါတယ် ဒါကြောင့်အချက်လက်ပြည့်စုံသူတွေဆိုရင်နိုင်ငံသားမှတ်ပုံတင်ကတ်ကိုထုတ်ပေးမှာဖြစ်ပြီးဘာသက်တေကန်ကပ်ပြားမှမရှိသူတွေအတွက်တော့ MVC ကတ်ကိုချက်ချင်းထုတ်ပေးမှာဖြစ်ကြောင်းဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာအခုလိုရှင်းပြပါဗျာ
We cannot classify all of them as stateless
သူတို့အလုံးကိုနိုင်ငံမဲ့တွေပါလို့ကျွန်တော်တို့သတ်မှတ်လို့မရပါဘူးတချို့မှာမြန်မာအစိုးရကထုတ်ပေးထားတဲ့သက်တေကန်ကပ်ပြားတွေရှိနေပါတယ်လက်ရှိမြန်မာနိုင်ငံမှာပြဋ္ဌာန်းထားတဲ့နိုင်ငံသားဥပဒေအရတချို့သူတွေရဲ့အချက်လက်တွေပြည့်မီတယ်ဆိုရင်နိုင်ငံသားမဟုတ်ပုံတွေကထုတ်ပေးမှာဖြစ်ပါတယ်။တသက်ကံကပ်ပြားဘာမှမရှိသူတွေအတွက်တော့ MVC card ကိုချက်ချင်းထုတ်ပေးမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသူတို့ကိုနိုင်ငံသားအဖြစ်လျှောက်ထားဖို့သတ်မှတ်ချက်တွေအတိုင်းဆက်လက်ဆောင်ရွက်ပေးမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကနေရပ်ပြန်လာမဲ့ဒုက္ခသည်တွေတဲ့ MVC card ကင်ထားမဲ့သူတွေအတွက်သွာလာလှုပ်ရှားခွင့်ကိစ္စကိုသူကအခုလိုပြောပါတယ်။
NVC grants freedom of movement to the extent that the security conditions
are allowed to allow you to enter ခွင့်ပြုထားသလားလွတ်လပ်စွာသွားလာခွင့်ရှိမှာဖြစ်ပါတယ် NVC card ကင်ထားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ခွင့်လက်မှတ်နဲ့သွားခွင့်ရမှာဖြစ်ပါတယ်သူတို့မှာလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့လူမှုဆိုင်ရာကန့်သတ်ချက်တွေရှိနေတဲ့ဆိုတဲ့အချက်ကိုကျွန်တော်တို့လူလူပြုမထားပါဘူးလူမှုအတိုင်းဝိုင်းတွေကြားမှာယုံကြည်မှုနဲ့တာဝန်ဆောင်ရှိမှုတွေကိုတည်ဆောက်ပြီးဒီပြဿနာကိုကျွန်တော်တို့ဖြေရှင်းနေပါတယ်
ဒါအပြင်နှစ်ပေါင်း80ကြာပြည်တွင်းစစ်နဲ့နှစ်ပေါင်း90ကြာစစ်တပ်ကအုပ်ချုပ်ခဲ့တာဒီမိုကရေစီပြုပြင်ပြောင်းလဲရေးနှစ်အနည်းငယ်လောက်ပဲရှိနေသေးတာစတဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းဒေါက်တာဝင်းမြတ်အေးကပြောသွားပါတယ်ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာ UNHCR UNDP တို့ဘက်ကကူညီဆောင်ရွက်မဲ့ကိစ္စတွေအတွက်မြန်မာအစိုးရနဲ့နားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးတဲ့ကိစ္စကိုလည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်ကော်မတီစည်းဝေးမှာအလေးပေးပြောကြားခဲ့ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးဟောင်ကောင်ဘက်ကမငြိမ်သက်မှုတွေအကြောင်းကိုကြည့်ကြရအောင်ပါ။ဆန္ဒပြမှုတွေလေးလကြာဇက်တိုက်ဖြစ်နေတဲ့ဟောင်ကောင်မှာဒီသတင်းပတ်ကုံတဲ့ပြင်းထန်တဲ့ဆန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေဆက်လက်ဖြစ်ပွားခဲ့ပြီးတဲ့နောက်အခက်ကြုံနေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအစိုးရဆန့်ကျင်တဲ့စန္ဒပြပွဲတွေကိုနှိမ်နင်းဖို့တရုတ်ပြည်မာကြီးရဲ့အကူအညီကိုရယူဖို့အချက်ကိုလည်းပြစ်ပယ်မထားဘူးလို့ဆိုပါတယ်။ VOA သတင်းတောက်ပက်စီဝီတာကူဆွာရာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ဟောင်ကောင်ကစန္ဒပြပွဲတွေကိုတားဆီးဖို့လူမြင်ကွင်းမှာမျက်နှာဖုံးဆွတ်သွားလာတာကိုပိတ်ပင်ခဲ့တဲ့ဟောင်ကောင်အစိုးရရဲ့အရေးယူဆောင်ရွက်ချက်ကြောင့်ဟောင်ကောင်ကစန္ဒပြပွဲတွေအဆုံးသတ်ပြီးရေးဝတ်ပြပြတော့ရမယ်စားပေါ်ပေါ်ပြင်းထန်တဲ့အကြမ်းဖက်ဆန္ဒပြပွဲတွေကတော့တိုးပြီးရင်ဆိုင်လာခဲ့ရပါတယ်။မြန်မာဖုံးတက်စင်ဆန္ဒပြရတဲ့အကြောင်းရင်းကိုဆန္ဒပြဟောင်ကောင်သူတူကအခုလိုပြောပြပါတယ်။ We did a
mass because we want to keep our identity. We could get fired, we could lose our jobs. And
ကျမတို့ဘယ်သူဘယ်ဝါဆိုတာကိုဖုံးကွယ်နိုင်ဖို့ဒီမျက်နှာဖုံးတွေကိုတက်ရတာပါ။မတက်ရင်ကျမတို့အလုပ်ထုတ်ခံရတာတွေအလုပ်ပြုတ်သွားနိုင်တာတွေရှိပါတယ်။ကျမတို့ကိုဘယ်သူဘယ်ဝါမှန်းတိသွားရင်ရဲကိုအားပေးအားမြောက်လုပ်နေသူတွေကလည်းကျမတို့ကိုရိုက်နှက်နှိပ်စက်နိုင်ပါတယ်
။ဟောင်ကောင်ဆန္ဒပြပွဲတွေလေးလတာကြာမြင့်လာချိန်မှာပဲဆန္ဒပြပွဲတွေကြောင့်အထက်ရိုက်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလက်ရှိပြဿနာကိုကုဘာသာဖြေရှင်းဖို့စူးစမ်းတင်ပေမဲ့တရုတ်ပြည်မှကြီးရဲ့အကူအညီရယူဖို့အချက်ကိုလည်းဖယ်ချမထားဘူးလို့ပြောပါရယ်
။ If the situation becomes so bad then no options could be ruled out if we want Hong Kong
အခြေအနေကတိတ်ပြီးဆိုးလာမယ်ဆိုရင်တော့ဘယ်နည်းလမ်းကိုမှခြံထားမှာမဟုတ်ပါဘူး။အနည်းဆုံးဟောင်ကောင်ကိုနောက်ထပ်အခွင့်အမ်းတရထပ်ပြီးရစေခြင်းနဲ့ဆိုရင်ပေါ့
။ဟောင်ကောင်အရေးတရုတ်ပြည်မှကြီးတာပါဝင်ပတ်သက်လာမယ်ဆိုရင်တော့ဗြိတိသျှကိုလိုနီဟောင်ဖြစ်တဲ့ဟောင်ကောင်မှာရှိနေပြီးသားအကြက်တဲကနေတဆင့်တက်ပြီးတစ်ဖက်ဆွန်းရောက်တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဒီမိုကရေစီလိုလားသူ Eric Klein ကပြောပါရယ်။
If Beijing sends troops to Hong Kong, it's already a symbolic gesture to the whole world that the one country two system has come to an end, and no one can guarantee.
ဒီဥပမာကြီးကတက်တွေဟောင်ကောင်ကိုလွတ်မယ်ဆိုရင်တနိုင်ငံစနစ်နှမျိုးအုပ်ချုပ်မှုပုံစံအဆုံးသက်ပျောက်ကွယ်သွားပြီဆိုတဲ့သတင်းစကားကဘာကြီးကိုပေးလိုက်တယ်လို့ဖြစ်သွားမှာပါ။နောင်ပါရီဆက်ဖြစ်မလဲဆိုတာဘယ်သူမှအာမမခံနိုင်ပါဘူး။ဒုတိယ TMN နှစ်ကုမတစ်ခုဖြစ်လာနိုင်တာကအလွယ်လို့ပေါ့။တရုတ်ပြည်မှကြီးကိုလိုလားတဲ့ဟောင်ကောင်ဥပဒေပြုမတ်တွေက VOE ရဲ့မေးမြန်းချက်တွေကိုတုံ့ပြန်တာမရှိခဲ့ပေမဲ့ဒီမိုကရေစီဘက်တော်သားအမတ်တယောက်ဖြစ်တဲ့ Charles Mock ကတော့အစိုးရဟာလူတွေရဲ့ဒေါသနဲ့စုပမှုတွေကိုပိုပြီးဆွပေးနေတယ်လို့ဆိုပါတယ်
။ My worry is that the government isn't really just trying to solve the problem. They're trying to create more divisiveness.
ကျွန်တော်စိုးရိမ်တာကအစိုးရကပြဿနာကိုဖြေရှင်းဖို့အစစ်မှန်စူးစမ်းနေတာမဟုတ်တာကိုပါ။ သူတို့ကသဘောထားကွဲလွဲမှုတွေကိုပို့ပြီးဖန်တီးပေးနေပါတယ်လူတွေတော်တော်များများစိတ်မသက်မသာဖြစ်နေကြပါတယ
်အခုလောလာချီကြလာတဲ့ဟောင်ကောင်ကမငြိမ်မသက်ဖျော်ဖျဲဖြစ်မှုတွေနဲ့အတူတနိုင်ငံစနစ်နှမျိုးအုပ်ချုပ်မှုပုံစံတတန်းကုတ်ဆုံးချိန်မှာဟောင်ကောင်ဘာဖြစ်လာမလဲဆိုတဲ့မေးခွန်းကိုလည်းလူတွေကစိတ်ဝင်စားလာနေကြပါတယ်ဟောင်ကောင်တရားရုံးရှေ့နေချုပ်ဟောင်ဒန်နီယယ်ဖန်ကတော့နှစ်ဖက်ဆွေးနွေးမှုဟာအခရာကျတယ်လို့ဆိုပါတယ်
major solution I think is to kick start a constitutional convention because we have plenty of time to talk about
ဒီပါတဲ့အဖြစ်တစ်ခုအနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာညီလာခံတစ်ခုဆက်လုပ်ဖို့ပါပဲတနိုင်ငံစနစ်နှမျိုးပုံစံကိုဘယ်လိုပိုကောင်းအောင်လုပ်ကြမလဲပြီးတော့2049ခုနောက်ပိုင်းဘယ်လိုအလုပ်ဆက်လုပ်ကြမလဲဆိုတာကိုဆွေးနွေးဖို့ကျွန်တော်မှအချိန်ကြီးရှိနေပါသေးတယ
်။ဟောင်ကောင်မှာဆန္ဒပြသူတွေကသူတို့ရဲ့လူလားချက်တွေကိုဖြည့်ဆည်းပေးဖို့တောင်းဆိုနေကြဆဲဖြစ်ပါတယ်။ဒီမိုကရေစီအပြည့်အဝရရှိဖို့နဲ့ရက်တပ်ဖွဲ့ရဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးပေးဖို့ဆိုတဲ့အချက်တွေကသူတို့အဓိကတောင်းဆိုနေတဲ့အချက်တွေဖြစ်ပါတယ်ခင်ဗျာ
။ကိုရဲမင်းထွန်းပြောပြခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲအခြေအနေကိုနားဆင်ခဲ့ရတာပါရှင်။ခုဆက်ပြီးစီးရီးယားဘက်ကစစ်ဖြစ်နေတဲ့အခြေအနေကိုလည်းအလှည့်ပေးပါဦးမယ်။စီးရီးယားနိုင်ငံမြောက်ပိုင်းကခတ်ပြတ်မှတ်တွေကိုတူရကီစစ်ဘက်ကပုံတူးနေမှာစတင်တိုက်ခိုက်လိုက်တာနဲ့အမျှအဲ့ဒီဒေသမှာစစ်ဘေးကြီးကြာရောက်နေပါပြီ။ဒီဖြစ်ရပေါ်အမေရိကန်ကကိုယ့်ရဲ့အခိုင်အမာမဟာမိတ်ခတ်တွေအပေါ်တစ်ဆာဖောက်လိုက်တာဖြစ်အာရဗ်နိုင်ငံတွေကလေလာသူတွေကမြင်ကြပါဗါတယ်။တူရကီစီးရီးယားနယ်စပ်တခြားမှာထူထောင်ဖို့အစိုးပြုထားတဲ့ဘေးကင်းဇုံဟာအရက်သားတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ UNHCR ကအစောပိုင်းမှာသတိပေးထားပါဗါ။ VOA သတင်းတောက်တွေဖြစ်ကြတဲ့ Edward Uranian Dave Gave Black နဲ့ Research Line တို့ရဲ့သတင်းလွှာတွေကိုစူးစီးကောက်နှုတ်ပြီးကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်။ Syria မြောက်ပိုင်းက Guard SDF လက်နက်ကိုင်ဖွဲ့တွေကိုစစ်ဆင်ရေးစတင်ဖို့အတွက်တူရကီစစ်လေယာဉ်တွေ Syria လေပိုင်းနဲ့တဲဝင်လာတာကို Syria ဆွေးပံရုပ်သံသတင်းဌာနကထုတ်လင်းပြသပါတယ်။နိုင်ငံပိုင်းရုပ်သံဌာနကပြည်စုံဝင်မြန်ထားတဲ့နိုင်ငံတော် Syria နိုင်ငံသားတွေကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ်။တူရကီတိုက်ခိုက်မှုကြောင့် Syria မြောက်ပိုင်းဒေသမှာကြီးမားတဲ့ပျက်စီးမှုတွေဖြစ်နေပြီလို့ဆီးရီးယားလူခွင့်ရေးအခြေအနေလေ့လာဆောင်ကြည့်ရေးအဖွဲ့ကရာမီအဗ်ဒူရာမန်ကအာရဗ်သတင်းဌာနတွေကိုပြောပါတယ
်ကာစတယ်အင်ယူမာတူရကီစစ်လေယာဉ်တွေကလေကြီးတဲ့မနဲ့တိုက်ခိုက်ခဲ့ပြီးအရသာအများအပြားပိုပြီးဘေးကင်းတဲ့နေရာတွေကိုထွက်ပြေးသွားရပါတယ်တယ်အာအဘီယတ်မြို့ကိုလည်းအဝေးပြေးမြောက်တွင်တူရကီတပ်ဖွဲ့ကလှမ်းပစ်နေပါတယ
်ကော့ဒ်မာမိတ်တွေကိုအမေရိကန်ကစွန့်ခွာသွားတာဆိုတဲ့ပြောဆိုချက်တွေကိုသမ္မတဒေါ်နယ်ထရမ့်ကညင်ပါတယ်ဒီဒိုးဖော်ဝင်တူရကီလိုအာဂျီရဲ့နိုင်ငံရဲ့ရန်ကနေကိုယ်ပါသာကာကွယ်ဖို့ခါတွေကိုထားခဲ့တဲ့အမေရိကန်ရဲ့ကြေညာချက်ကြောင့်အမေရိကန်တခြားမာမိတ်တွေကြားမှာအတော်လေးစိတ်မသက်မသာဖြစ်နေကြတယ်လို့ဂျော်ဒန်နိုင်ငံသားလီလာသုံးသက်သူအိုဆာမာအယ်ရှာရစ်ကပြောပါတယ
် America's allies in the region definitely it sends very serious and disturbing message that nobody can rely on
ဒီတိုင်းက American ရဲ့မာမိတ်တွေအတွက်တော့အခုကြီးလိုအပ်ချက်မှာ Mr. Trump ကိုဘယ်သူမှအာကိုမရနိုင်ဘူးဆိုတဲ့တိတ်ကိုလေးတဲ့ပြီးစိတ်ပြတ်ဖွယ်သတင်းစကားထေချာပေါက်ပို့လိုက်တာပါ။အာမဂိုရင်းနယ်လုပ်ငန်းတွေကိုတိုက်ခိုက်ခဲ့ရခြင်းမှာ sorry မှာဒီလိုပဲဖြစ်ခဲ့ပါတယ်။ American ရဲ့အာကောင်နဲ့တုံ့ပြန်ချက်တမျိုးမျိုးသူတို့မျှော်လင့်ခဲ့တာပါ။ American ရဲ့ကြီးညာချက်ပေါ် Israel ထားတော်ကြီးဖြစ်သွားပါတယ်။ဘာကြောင့်လဲဆိုတော့ Israel ရန်သူတွေအသာစီးရသွားစေမဲ့တိတ်ကိုတိမ်မွေ့တဲ့ Syria ကပထဝီနိုင်ငံရဲ့အနေဒါတစ်ခုလုံးရဲ့ဟန်ချက်ပြောင်းလဲသွားစီလိုပါပဲ
တူရကီဆိုရကကတ် SDF တပ်ဖွဲ့ကိုအကြမ်းဖက်ဝါဒဆိုရင်အဖွဲ့တစ်ဖွဲ့ဖြစ်တတ်မှတ်ထားပေမဲ့အမေရိကန်နဲ့အနောက်နိုင်ငံအတော်များများကတော့ IS အစွန်းရောက်ဝါဒီအကြမ်းဖက်ဝါဒဆိုရင်အဖွဲ့ကိုနှင်းနှင်းတိုက်ခိုက်တာမှာအဓိကမဟာမိတ်အဖြစ်တတ်မှတ်ထားပါတယ်တကယ်လို့ဒီကတ်ဒေတာကိုတူရကီကထိန်းချုပ်လိုက်မယ်ဆိုရင်ကတ်တွေဖန်ထားတဲ့ထောင်ပေါင်းများစွာသော IS အဖွဲ့ဝင်အကျဉ်းသားတွေကိုဆက်ထိန်းထားနိုင်မှာမဟုတ်ဘူးလို့လိလာသူတွေကသတိပေးနေပါတယ်တူရကီဆိုရဟာ IS အကြမ်းဖက်ဝါဒီတွေကိုကူညီပံ့ပိုးနေတယ်လို့ CARD SDF တပ်ဖွဲ့ကစွပ်စွဲထားတာပါ CARD တနက်ကင်တွေအနေနဲ့တူရကီထိုးစစ်ကိုရေရှည်တောင့်ခံနိုင်မှာမဟုတ်တာကြောင့် SDF အဖွဲ့နဲ့ Syria ဆိုရကြောင်းညှိနှိုင်းဆွေးနွေးနိုင်မလားဆိုတာရုရှားကဂျာဝင်စစ်ဆက်ပေးဖို့ CARD ခေါင်းဆောင်တွေကတောင်းဆိုထားပါတယ်အခုတူရကီကထိုးစစ်ဆင်နေတဲ့ Syria ရှေ့မြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်က CARD SDF အဖွဲ့ထိန်းချုပ်ထားတဲ့ဒေသမှာ32ကီလိုမီတာရှည်တဲ့ဘေးကင်းဇုံတစ်ခုထူထောင်မဲ့အလားအလာပေါ်သူဆိုရင်လည်းအကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းပြောထားပါတယ်ကာဒီတာကိုရှင်းလင်းပြီးတူရကီမှာလက်ရှိရောက်နေတဲ့ဆီးရီးယားဒုက္ခသည်3.6သန်းကိုနေရာချထားဖို့စီစဉ်တာပါတမန်နေမီဒေတာတို့အတွင်းကဒုက္ခသည်တွေဟာနိုင်ငံတကာရဲ့အကောက်အွယ်ပေးမှုကိုလိုအပ်တယ်လို့ UNHCR ကပြောပါတယ်အဲဒီဒေတာမျိုးတွေမှာအရက်သားတွေအတွက်ဘယ်လိုအကောက်အွယ်မျိုးမှမရှိဘူးလို့ UNHCR ပြောခွင့်ရ Adrian Edwards က VOA ကိုပြောပါတယ်
If you look historically at what's happened in safe zones, and we think here what happened in the Balkans,
ဒီကနေ့သားတွေမှာဖြစ်ခဲ့မှုတဲ့တမန်ကြောင်းကိုပြန်ကြည့်မယ်ဆိုရင်ဘော်ကန်နဲ့အခြားနေရာတွေမှာဖြစ်ခဲ့မှုတွေကိုကျွန်တော်တို့စဉ်းစားရမှာမယ်။ဒီကနေ့ဆိုတဲ့ဒေသတွေတကယ်တမ်းဒီကနေ့ဆိုတာတက်တည်ပြမထားနိုင်တာကပြဿနာပါ။ဒါကြောင့်ဥယင်စွန့်ထွက်ပြေးသူဘယ်သူအတွက်မဆိုအကာအကွယ်ပေးတဲ့အခြားပုံစံတစ်ခုရှိဖို့ဆိုရင်သူတို့ဘေးရန်ကင်းရေးဟာတိတ်ကိုရေးကြည့်ပြီး
ပြမအောင်ဆုံးဦးစားပေးအဆင့်ထားဖို့တိတ်ကိုလိုအပ်ပါတယ်။ထောင်ကွေးကဘုဇဒုံကနေမှာဘော့စနီးယားဟာဇီဂိုဗီနာကအဝိုင်းခံထားရတဲ့ဆရီဘရနီကာမြို့ကိုဘေးကင်းဆုံးတစ်ခုအဖြစ်ကူးလသမဂ္ဂကကြေညာခဲ့ဘူးတာကိုယူနီစီယာပြောခွင့်ရအက်ဒဝတ်စ်ကထောက်ပြပါတယ်။နှစ်နှစ်ကြာပြီးတဲ့နောက်ဆရီဘရနီကာကဘော့စနီးယားမွတ်စလင်အမျိုးသားနဲ့ယောက်ျားလေးရှစ်ထောင်ကျော်ကိုဘော့စနီးယားဆာဗီယ
င်ကာကွယ်ရေးစီးရီးယားစစ်တပ်က SDF အဖွဲ့ကိုဝင်ကူမလားဆိုတာလေလာသူတွေကတန်ရာရှိပါတယ်စီးရီးယားစစ်တပ်နဲ့ GUT SDF အဖွဲ့တို့ပူးပေါင်းကြမယ်ဆိုရင်တော့မှသူတို့ပေါင်းထားတဲ့အင်အားဟာတူရကီရဲ့စစ်အင်အားကိုရှင်နိုင်မှာမဟုတ်ဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ကိုကြောကြောသိမ်းပြပြသွားတာပါရှင်အခုဆက်ပြီးတော့ကမ္ဘာမှာလူပြောများနေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးအတွက်နာမည်ပေးနေသူတချို့ကြောင့်ကိုမတ်ဧသနာကျော်ကပြောပြပေးပါမယ်အခုလိုတစ်ပြင်းနေတဲ့သူတွေထဲမှာတော့လန်ဒန်ကလူခွင့်ရေးရှင်နေအမတ်ကလိုနီကမြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့အခုလိုပြောသွားပူပါတယ်
You know, if you look at the speech that Aung San Suu Kyi made when she received the Nobel Peace Prize, she said, I am here because I was once a political prisoner.
Listen, ချင်းနေကြာ Nobel နိုင်ငံရေးဆုတွေနာမည်ပေးနေတဲ့သူတွေမှာတော့လန်ဒန်ကလူခွင့်ရေးလှုပ်ရှားတဲ့ဦးလုံတော်ရာရှိနေ ML Clooney နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့လည်းပါဝင်တာပါ ML Clooney က Lebanon နယ်ပယ်ဗြိတိန်နိုင်ငံသူဖြစ်ပြီးတော့သူက Hollywood နာမည်ကြီးမင်းသားကြီး George Clooney နဲ့2014ကပဲယူထားတာဖြစ်ပါတယ်သူကလူသိများတဲ့လူခွင့်ရေးအမှုတွေတော်တော်များများကိုလည်းကင်တွယ်တဲ့သူဖြစ်ပါတယ်ပြည်ခဲ့တဲ့မလကတော့မြန်မာနိုင်ငံကအဲဒီကဖမ်းဆီးခဲ့ရိုက်တာတည်င်းတောင်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့ကိုကျော်စိုးဦးလွတ်မြောက်ရေးကြိုးပမ်းတဲ့အရှင်းနေဖွဲ့တယ်မှာလည်းသူပါဝင်ခဲ့ပါတယ်။နိုဘယ်ဆုချီးမြှင့်ရေး website မှာတော့2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်စဉ်းစားသူ332ဦးရှိပြီးအဲဒီမှာ216ဦးကလူပုဂ္ဂိုလ်တွေဖြစ်ပြီး115ဦးကတော့အဖွဲ့အစည်းတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီအဖွဲ့အစည်းတွေမှာတော့ခုနကပြောသလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR လည်းပါဝင်တာပါ။UNHCR အဖွဲ့ကို1950ခုနှစ်ကတည်ထောင်တာဖြစ်ပြီးအဲ့ဒီအဖွဲ့ကြီးက1954ခုနှစ်မှာတခါ1982ခုနှစ်မှာတခါနိုဘယ်ငြိမ်းချမ်းရေးဆုရပြီးပါပြီ။ရွှေဇင်လန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်ပြီးဒီအဖွဲ့ကကမ္ဘာတစ်လောရွှေပြောင်းနေထိုင်ကြရသူတွေဒုက္ခသည်တွေကိုအကူအညီနဲ့အကာအကွယ်ပေးရမှာအဓိကစွမ်းဆောင်ပေးနေတာဖြစ်ပါရင် UNHCR အဖွဲ့ကဂျီမန်နိုင်ငံမှာအထူးပါဝင်လှုပ်ရှားနေပြီးတော့အစိုးရတပ်ဖွဲ့တွေနဲ့ကိုယ်ပိုင်အုပ်ချုပ်ရေးတွေတိုက်နေတဲ့မြောက်ပိုင်းတပုံတွေကြောင့်လူသားစုကိုထိခိုက်စေတဲ့ပြည်ပခါဖြစ်နေရတာမှ UNHCR အဖွဲ့ကဒုက္ခသည်တွေကိုအကူအညီပေးနေပါတယ်ဒီဘက်ကအခုနှစ်ပိုင်းအတွင်းအချိန်မြင့်ဖြစ်ပွားတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူမျိုးရေးပြည်ပခါကြောင့်တဖက်နိုင်ငံကိုထွက်ပြေးရတဲ့တိမ့်နေချီရဲ့ဒုက္ခတွေပြီးကိုကြီးထောက်ပံ့ရေးပြီးတော့ကွန်ဂိုနိုင်ငံကယူကန်နာကိုထွက်ပြေးရတဲ့ဒုက္ခတွေပြီးဗနီဇွဲလားနိုင်ငံကနေနိုင်ငံရေးစီးပွားရေးအခြေတည်တွေကြောင့်ကိုလံဘီယာနိုင်ငံကိုထွက်ပြေးကြရတဲ့ဒုက္ခတွေအရင်မှကိုကြီးထောက်ပံ့မှုတွေပေးနေပါတယ်ဒီနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရရင်တော့အမေရိကန်ဒေါ်လာတန်ခွေနီးပါးရရှိမှာဖြစ်ပြီးတော့ဘယ်သူစုရလဲဆိုတာကိုတော့လာမယ့်တောက်ကြနေအော်တိုဝါ7ရက်နေ့မှာကြေညာမှာပါဆုချီးမြှင့်ပွဲကိုတိတ်ဆိုင်ပညာရှင်ကြီးအယ်ဖရက်နိုဘယ်ကွယ်လွန်ခဲ့တဲ့ရက်ဒီဇင်ဘာလ10ရက်နေ့မှာနော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါလိမ့်ရှင်
မရည်တနာကြောပြပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တေသချင်းတောင်းယူလိုတဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းလိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ခါကြာတာပရင်းနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့အပြင်VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေ၊ American Indian 3 English သင်ခန်းစာနဲ့ဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းမှာက
လေးလာချက်တစ်ခုတရားဆိုတော့အခုချိန်ထိတော့ဆန်းစုကြည်ပေါ်ထောက်ခံမှုပါ
2020ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကအနိုင်ရနိုင်ခြင်းရှိပေမဲ့ပြုပြင်ပြောင်းလဲရေးမှာခက်ခဲတွေရှိနိုင်သေးတဲ့အကြောင်းမြမရေးသုံးသပ်ထားတာကိုနှားဆင်ကြရမှာပါရှင်။အဲ့ဒီနောက်ပိုင်းမှာသူရင်ကြီးရအစည်းအဝေးကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်စုစည်းတင်ပြပေးထားပါတယ်။နှားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံအလုပ်သမားရေးရာစီမံခန့်ခွဲမှုဆွေးနွေးခေါင်းစဉ်နဲ့ယူဝတီတရားငင်ကအောက်တိုဘာလ10ရက်နေ့မှာရေးထားတာကို bangkokpost.com မှာဖတ်ရပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်လမ်းပွင့်လာတဲ့မြန်မာနိုင်ငံမှာတခြားအာဆီယံနိုင်ငံတွေကလုပ်ငန်းရှင်တွေမြန်မာနိုင်ငံတွင်းမှာလုပ်ငန်းလုပ်ကိုင်လို့ရင်တော့မြန်မာလုပ်ငန်းဆိုင်ရာအလုပ်သမားဥပဒေတွေကိုနားလည်ဖို့လိုအပ်တယ်ဆိုပြီးတော့ဆောင်းပါရှင်ကဆိုပါတယ်။မြန်မာနိုင်ငံတွင်းကလုပ်ငန်းလုပ်ကိုင်နဲ့ပတ်ဝန်းကျင်ခွင့်နဲ့တခြားစီးပွားရေးတွေအညီဆောင်ရွက်ရင်တော့မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့အများလေးဆိုပြီးတော့အဆောင်မရှင်ကယူဆတာကြောင့်အခုလိုစီးပွားရေးစည်းကမ်းတွေကိုစူးစီးပြီးတော့တင်ပြထားတာဖြစ်ပါတယ်။ဈေးဆိုင်ကုမ္ပဏီ၊ကုန်သွယ်ရေးစင်တာ၊ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဖျော်ဖြေလုပ်ငန်းတွေမှာသာမန်အလုပ်ချိန်တစ်နေ့ကို8နာရီ၊တစ်ပတ်ကိုအလွန်ဆုံး48နာရီအဖြစ်2016ဈေးဆိုင်ဆိုင်ရာဥပဒေအရသတ်မှတ်ထားတယ်လို့ဆိုပါတယ်။ဝန်ထမ်းတွေဟာတပတ်ကိုအနည်းဆုံးတစ်ရက်ပုံမှန်ဆွေးနွေးတဲ့တွင်ငွေနေ့မှာနိုင်ရမှာဖြစ်ပါတယ်။အချိန်ပို့ overtime ကတပတ်ကို12နာရီထက်မကျော်ရပါဘူး။လုံးဝမလွှဲတာပြီးတော့လိုအောင်မဲဆိုရင်လည်း overtime 16နာရီထက်မပိုရပါဘူး။ဒီနေ့မှာ4နာရီအလုပ်လုပ်ချိန်ရှိရင်နိုင်ဝက်နှားချိန်ရှိရပါမယ်။အလုပ်သမားဝန်ထမ်းဌာနရဲ့စီကံအရ overtime ကြီးကပုံမှန်လစားတဲ့နှစ်ဆဖြစ်ရမယ်လို့ဆိုပါတယ်။အနည်းဆုံးရရမယ့်လောက်ခလစားကို2018ခုနှစ်မှာတိုးလိုက်တာကြောင့်ဝန်ထမ်းဆယ်ယောက်အထက်ရှိတဲ့ကုမ္ပဏီတွေအနေနဲ့ဝန်ထမ်းလာစာတနာရီကိုအနည်းဆုံး6လကျပ်ပေးရမယ်လို့သတ်မှတ်ထားတာပါ။မြန်မာနိုင်ငံမှာအစိုးရရုံးပရက်အဖြစ်တသက်မှတ်တဲ့ချမှတ်ထားတာမရှိပေမဲ့လည်းပုဂ္ဂလိကနဲ့အစိုးရအဖွဲ့ကြီးတွေသိစေဖို့အတွက်အစိုးရကနှင့်ဆက်ကြေညာပေးပါတယ်။2019ခုနှစ်အတွက်အစိုးရရုံးပရက်ရက်20ရှိပြီးတော့ဝန်ထမ်းအားလုံးခန်းစား권ရှိရပါ။2012လူမှုဖွံ့ဖြိုးရေးဥပဒေအရလုံးသက်6လရှိတဲ့ဝန်ထမ်းတိုင်းတစ်နှစ်ကိုဆရာဝန်ထောက်ခံချက်ရှိရဲစီးခွေရက်30ခန်းစား권ရှိပါတယ်။ကိုဝင်တဲ့ဝန်ထမ်းတွေမီးမဖွားခင်6ပတ်နဲ့မီးဖွားပြီး10ပတ်စုစုပေါင်းအနည်းဆုံး14ပတ်မီးနေခွင့်ပေးရမှာဖြစ်ပြီးတော့အမွာပူးမွေးရင်တော့မီးဖွားပြီး4ပတ်ခွင့်ထက်ရမှာဖြစ်ပါတယ်။ခွင့်ယူချိန်မှာပြီးခဲ့တဲ့နှစ်ကရထားတဲ့လကနှုံးရဲ့80ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။ကိုယ်ဝင်ပြတဲ့ဝန်ထမ်းတွေအတွက်လောက်ခလားစာခွင့်6ပတ်ခန်းစား권ရှိပါတယ်။ဇနီးမီးဖွားဖို့စီစဉ်ထားတဲ့အမျိုးသားဝန်ထမ်းတွေအတွက်ခွင့်ရ15ရက်ခွင့်ခန်းစားရမှာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ကရထားတဲ့လကနှုံးရ90ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။တနည်းအောက်ကလေးငယ်ကိုမွေးစားတဲ့အမျိုးသမီးဝန်ထမ်းတွေဟာ10ပတ်အထိခွင့်ခန်းစား권ရှိပါတယ်။မီးနေခွင့်လိုပဲအရင်နှစ်လစာရဲ့90ရာခိုင်နှုန်းလကရနေရမှာဖြစ်ပါတယ်။အခုပြောသွားတဲ့စီမင်းစည်းကမ်းတွေကိုမြန်မာပြည်တွင်းမှာလုပ်ငန်းလုပ်ကိုင်လူတွေအနေနဲ့လိုက်နာဖို့လူပြီးတော့ကိုယ်လိုအပ်ချက်အရခွင့်အမျိုးအစားတွေတိုးရတဲ့တခြားခံစားခွင့်တွေပြောင်းလဲရလုပ်နိုင်ပါတယ်။အလုပ်ခက်တဲ့စာချုပ်မှာပါတဲ့အချက်တွေအားလုံးကိုမြန်မာပြည်တွင်းကအလုပ်သမားရေးရာဌာနတွေကအရင်ဆုံးအတည်ပြုရမှာဖြစ်တဲ့အကြောင်းထောက်ပြရေးထားတာကိုဖတ်ရပါရှင်။
ရိုဟင်ဂျာအရေးမှာမြန်မာနိုင်ငံအပေါ်ဩဇာတက်ရောက်မှုရှိစေရေးအစုလိုက်ပြက်ကွက်ကြောင်းကုလသမဂ္ဂပြောဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်ဆန်ဘက်ဆန်စတာ BSS အစိုးရအွန်လိုင်းသတင်းကဆောင်းပါးတစ်စောင်ကိုပြောပြကြမှာတယ်။ရိုဟင်ဂျာတွေကိုဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာမြန်မာနိုင်ငံကပြန်ခေါ်ဖို့မြန်မာနိုင်ငံအပေါ်မှာအရှိန်အဝါဩဇာအသုံးပြုရေးမှာ UN အပအဝင်တခြားအဖွဲ့အစည်းတွေကလည်းပြက်ကွက်နေကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဌာနကြီးအကဲမီယာဆာပိုကဘင်္ဂလားဒေ့ရှ်တန်တမန်ရေးရာသတင်းတောက်များအဖွဲ့ဒ DCAB Talk အစီအစဉ်ကနေပြောလိုက်တဲ့အကြောင်းနဲ့အစချေထားပါတယ်။ရခိုင်ပြည်နယ်ဘက်ကိုရိုဟင်ဂျာတွေကမိမိစံတာအလျောက်ဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့အဓိကကြကြောင်းနဲ့ကျမတို့အနေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အတိုင်းဝိုင်းနဲ့ရိုဟင်ဂျာတွေကိုယ်တိုင်အတွက်ဆိုက်ရောက်နေတဲ့ဒီအကျပ်တဲရဲ့တက်ရောက်မှုတွေကိုဆက်ပြီးရင်ဆိုင်ဖြည့်ရှင်းကြရမှာဖြစ်ကြောင်းဆိုပြီးတော့လေသူကပြောခဲ့တယ်လို့ဆိုပါတယ်။ရေရှည်တည်ရမယ့်အဖြေဆိုတာကိုသူမကအသာပေးပြောကြခဲ့ပြီးဘလို့ဖြည့်ရှင်းမှုမဆိုစိတ်ချယုံကြည်ရဖို့လိုအပ်တဲ့အကြောင်းနဲ့ရေရှည်တည်ရမယ့်အဖြေဆိုတာဟာအကောင်းဆုံးအသင့်ဆုံးလို့ဆိုလိုတာမဟုတ်ပေမဲ့အလုပ်ဖြစ်အောင်ခိုင်မာတည်ကြဖို့လိုအပ်တယ်လို့လည်းသူမကပြောတဲ့အကြောင်းရေးသားထားပါတယ်။ရိုဟင်ဂျာတွေကိုကူညီဖို့ဘယ်အရာမဆိုကျမတို့တပ်နိုင်တာတွေဆောင်ရွက်ပေးနေတဲ့တစ်ချိန်ထဲမှာပဲရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်လာအောင်ဘယ်လိုကူညီလို့ရမလဲဆိုတဲ့နည်းလမ်းတွေကိုလည်းဆက်လက်ရှာဖွေဖို့လိုအပ်တဲ့အကြောင်းအဲ့ဒီနည်းကသာလင်ရိုဟင်ဂျာတွေဆယ်စုနှစ်တွေနဲ့ချီခံစားနေကြရတဲ့အကြမ်းဖက်မှုနဲ့နေရာပြောင်းရွှေ့ရမှုတွေရဲ့ဝမ်းနဲ့ကြေကွဲစရာတန်တရားကိုအဆုံးသတ်စေနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဆိုတဲ့အကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂအဖွဲ့ဟာဒီအကျပ်တဲပေါ်မှာအာရုံစိုက်ပြီးဆက်လက်ဆောင်ရွက်နေတဲ့အကြောင်းနဲ့အဖွဲ့ဝင်နိုင်ငံတွေကိုလည်းဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနိုင်အောင်စီမံဆောင်ရွက်ပေးနေတယ်လို့လည်းရေးပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့တွေကုလသမဂ္ဂပြုပြင်မွမ်းမံရေးလုပ်ငန်းအဖွဲ့တွေရေရှည်ဖွံ့ဖြိုးရေးရည်မှန်းချက် CDGS လုပ်ငန်းအဖွဲ့တွေရာသီဥတုပြောင်းလဲဆိုင်ရာအဖွဲ့အစည်းတွေအပြင်ပြောင်းရွှေ့အခြေချနေထိုင်ရေးနဲ့လူ့အခွင့်အရေးအဖွဲ့တွေနဲ့လည်းကုလသမဂ္ဂကပူးပေါင်းဆောင်ရွက်ပေးရေးဆွေးနွေးနေကြောင်းကုလသမဂ္ဂဌာနအကြီးအကဲကပြောတယ်လို့ရေးသားထားတာကိုအောက်တိုဘာလ9ရက်နေ့စွဲနဲ့ဘင်္ဂလားဒေ့ရှ်PSS အစိုးရအွန်လိုင်းစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
်။ဆရာရှင်များရှင်။ကြာသေးကြီးငါပဲစူရောဖြူးဖြီဆုံအပါဝယ်မှုနဲ့သုံးဦးကိုဝင်းရေးဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တဟာအဖြစ်မရှိသူတွေအတွက်နှိမ့်နာစရာလုပ်ရအဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အဖြစ်မရှိတဲ့အရေးယူခင်ရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအရေးယူမခံရတာတွေရှိနေရဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိတယ်လဲ။ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2323855 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။သမစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထမှန်ဖိတ်ခေါ်ပြစေရှင်။အခုဆက်လက်နားဆင်ကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Black Friday Sales
ဖြစ်ပါလေ။စာလုံးပေါင်းကတော့ BLACK Black ကတော့အမေရောင် Friday ကတော့တောက်ကြနေ SALE Sale ကတော့အထူးလျှော့စေးနေရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစုလုံးနေ့ကျရောက်တဲ့ November လရဲ့သုတ္တပကြာသာပြီးနေ့ဟာနိုင်ငံတစ်ဖွာအားလိုက်ရင်းနေ့ဖြစ်ပါတယ်အဲ့ဒီကြာသာပြီးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးပယ်သူတွေကရုံအားလိုက်ရဖြစ်တဲ့ကြာသာပြီးနေ့ဆဲပြီးတောက်ကြန်နေခွင့်ယူကစနေတင်းနေနေ့၄ရက်အနားယူလေးရှိရမှာအဲ့ဒီအားလတ်ချီအတွင်းမှာဈေးဝယ်သူတွေအပြန့်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန့်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်းဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်းအမင်းနဲ့စီးရင်ပိတ်ရလို့Black Friday ဆိုတာကတော့အမျက်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမှင်အမင်းနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့ young gong ni doctor ni ma amyat wi yari ni lu su lu da phit ba le so ro black friday sale ga ro tani a phin jesu ro ni bi naw tani doctor ni ma a thu shot si ni yang ni ze ko su lu da phit ba le di thong ne pat de lu george go pi de u ma ko na sin chi cha ya aw
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
So, in a disidu, webo, Nangan Fans, his angry, Kondai Chibigu, Dijesuroni, Di, Taucha Nima, Sibe Dudviga, Name a Tracking Dega, Sangwego, Tetu Yai.ကြည့်ကြတော့ပါလေခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအဆုံးအထူးရှော့စီနဲ့ဝယ်ရအောင်ပေါ့လို့တိတ်ပေရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ
Black Friday sales
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် American Style ATM အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးခဲ့တာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ် 2020 ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကအနိုင်ရခြင်းရှိပေမဲ့ပြုပြင်ပြောင်းလဲရေးမှာအခက်အခဲတွေရှိနိုင်သေးတယ်လို့မြမအရေးသုံးသက်သူဦးတမောင်တန်းကဆိုပါတယ်အသေးစိတ်ကိုဦးတမောင်တန်းနဲ့ဦးကျော်ဆန်းသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ကြားကမှာရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးအရေးကြီးတာအုပ်ချုပ်ရေးမန်နေဂျမန့်ကောင်ဘွားပုံအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဦးတမောင်သားအနေနဲ့ဘယ်လိုဖြေချင်ပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘက်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စန္ဒကိုကောက်ထဲပေါ်ပေးမယ်ခေါင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်နိုင်ငံကြီးကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ဒီလူလူကလူလာတဲ့ကောင်းဆောင်ရပြီဆိုတဲ့အခါကျမှကိုချုပ်လေးပြည်ရင်ကြောင်းလေးရတော့ဒုတိယကျန်တော့လို့ရနိုင်မှာဖြစ်ပါတယ
်ကောင်းဆောင်ပြောင်းလဲသွားလဲပဲကောင်းဆောင်အနေနဲ့လုတ်ခွင့်မစားဘူးဆိုရင်ရောခင်ဗျာ
အတိုင်းစားလို့ရှိပါတယ်မလိုင်းရရဲ့စီးပွားရေးလူမှုရေးအုပ်ချုပ်ရေးဘူဝါဒချမှတ်ခြင်းလုပ်ငန်းတွေအားနေပါတယ်အခုပဲကောင်းဆောင်ဖြစ်ဖြစ်လုပ်ရမယ်အလုပ်တွေဖြစ်ပါတယ်သို့တော့ဒီဘက်ကလမ်းကြောင်းပေါ်စတဲ့မြေတွေ့ပြီးသွားဖို့ကပြီးတော့အကြီးအကဲကြတယ်ဖြစ်ပါလေ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ဝါဒဖုံးကားလာလို့ရှိရင်အုပ်ချုပ်ရေးကပြတ်သွားတာညောင်းပါတယ်။ဒါကြောင့်မို့အဲ့ဒီအာဏာပိုင်ဝါဒနဲ့ကြီးလာခဲ့တဲ့အလေးထားများလာခဲ့တဲ့လူတွေနဲ့အုပ်ချုပ်ရေးကိုပြင်ကြောင်းလဲတယ်ဆိုလို့ရှိရင်နောက်အာဏာပိုင်ဝါဒဆက်ပြန်ပြီးဝင်သွားမှုအမားလားရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်။ဒါပေမဲ့ဆိုတော့
ဆိုတော့ခေါင်းဆောင်ပိုင်းဆိုတာထက်အုပ်ချုပ်ရေးရန်ရဘျူရိုကရေစီကိုလည်းပဲလူပစ်တွေနဲ့အစာထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
။ဟုတ်ပါတယ်။မှန်ပါတယ်။ရာသီအဖြစ်နိုင်ငံတွေကခေါင်းဆောင်တွေကြောင်းပြီးတဲ့အခါမှာဘျူရိုကရေစီရဲ့အရေးတွေအဖို့အစိုးရထိရောက်မှုစူးစမ်းကြပါမယ်။2009ခုနှစ်ထိလေ့လာထားတဲ့လေ့လာချက်တစ်ခုပါဆိုလို့ရှိရင်အစိုးရတရားဖို့ဆိုတာသူတို့တတ်မှတ်ထားတဲ့စံနေပေါ့နော်အဲ့ဒီထဲကိုဖြတ်သွားတဲ့နိုင်ငံ20ပေါ့အဲ့ဒီနိုင်ငံ20ရဲ့ကျမ်းမြောက်က36နှစ်ကြာပါတယ်ယူရိုပီးယားရည်သွေးမြင်မာလာဖို့ဆိုတာကွာ2020ကျော်ကြာပါတယ်ဒါနိုင်ငံ20ရဲ့ကျမ်းမြောက်နော်နိုင်ငံ20ရဲ့မဝင်တဲ့နိုင်ငံတွေအများကြီးရှိပါသေးတယ်သူတော့မြမတပိုင်းကြောင်းရပြောလို့ရှိယူရိုကရေစီအခြေခံကောင်းတွေကိုဖြတ်စည်းခဲ့တာကတပ်မတော်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမတ်ဆူဆီလန်ဒီပါတီရှင်းတဲ့တမတော်အစိုးရတစ်ချက်သူတကယ်တမတော်အစိုးရတစ်ချက်မှာပုံပြီးဖြည့်ချိသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီမိုကရေစီကိုရှေ့ရှုတဲ့ခေါင်းဆောင်ပေါင်းတစ်ယောက်ကိုကျင်းပဖို့ဒါပေမဲ့ရင်အဲ့ဒီပါတီအနာရဖို့ကတော်တော်လေးရည်ချိပါတယ
်။ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာဆိုတော့ဆရာနိုင်ငံ20ပြောတဲ့အထက်မှာအဲ့ဒီနိုင်ငံ20ရဲ့ နိုင်ငံရေးအခြေအနေဖွဲ့စည်းပုံအရအရသာအစိုးရလုပ်ပိုင်ခွင့်ရရှိတဲ့အခြေအနေစတာတွေဟာအခုမြန်မာနိုင်ငံအခြေအနေနဲ့အကျုံးဝင်လာသူတွေမဟုတ်ဒီဟာတွေပို့ပြီးလွတ်လပ်မှုရှိတဲ့နိုင်ငံတွေလားဖွဲ့စည်းပုံအရသာသဖြင့်အရသာလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံများဆိုတော့နည်းနည်းရှင်းပါအောင်ကြာ
ကျွန်တော်အဲ့ဒီအခြေခါကတော့မဖောက်ဘူးပါဘာကြောင့်လဲဆိုတော့အဲ့ဒီအခြေခါကငါဆက်တယ်အရာကြီးနဲ့ပြီးဝက်တာပါလေဒါကနိုင်ငံဒီမတော်ရောက်ရင်းနှီးမြှုပ်နှံမယ်ဆိုတဲ့ကော်မတီဒီကဝယ်ပြီးတော့ပြောကြတာပါအဲ့တော့ခုနပြောနေတဲ့အခြေအနေလေးကြိုက်လားမကြိုက်လားတူလားမတူလားဆိုတာထက်မျိုးမျိုးကွဲကြမှာပါပဲဒါပေမဲ့ဒီနိုင်ငံ CD ရဲ့ပြမ်းမြကူကနှစ်ပေါင်း20ကျော်36နှစ်လောက်ကြာတယ်ဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့ကအဲ့ဒီနိုင်ငံ20လောက်ချိန်ပြီးလုံးမလုံးမှာအထုမှုကောင်းလေးတစ်ခုရနိုင်တယ်လို့ယူဆမှာပေါ့နော်ဆိုတော့ကွာသူတဲ့ပုံပြီးလုံနိုင်တယ်ဆိုလို့ရှိရင်တော့မြစ်တီထားတဲ့အနေပြီးတော့ရောက်ပါမှာ
တချို့ဒီမိုကရေစီပြုပြင်ပြောင်းလဲသွားတဲ့အာဏာရှင်ဆင်ရကူးသွားတဲ့နိုင်ငံတွေထိုင်ဝမ်တို့တောင်ကိုရီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေနဲ့ဆိုင်ရင်မြန်မာနိုင်ငံမှာလူမျိုးရေးတိုင်းရင်းသားပဋိပက္ခတွေနေဇဒေတာပြဿနာတွေအခုခါမှာအနောက်ဘက်နေဇပြဿနာတွေဖြစ်နေတော့ပြည်သူတွေရဲ့သဘောထားကလည်းပဲဒီမိုကရေစီအရေးထက်မျိုးပါကအရေးကိုသိပြီးတော့များအာဆုံးခွန်ဆိုင်အလေးထားနေရသလားဒီချက်ကတော့ခုနပြုပြင်ပြောင်းလဲမှုတွေအတွက်အဟံတာဖြစ်နိုင်မယ်လို့စဉ်းစားကြရမရှိဘူးလားခင်ဗျာ
။ဟိုနိုင်ငံတွေမှာအလီးထားတဲ့ကိစ္စရပ်ရှိတာ။ project ကတော့ဟန်ချက်ပါ။ကျွန်တော်တို့လိုနိုင်ငံလူမျိုးတွေမျိုးရပါတာရမျိုးကွဲပြားနေတဲ့နိုင်ငံတွေဒီအခြေအနေအချက်ကတော့ယူသွားလို့ပြုလုပ်နိုင်မှာပါပဲ။အဲ့ဒီအကြောင်းချက်ကလွတ်လပ်ခွင့်တွေချက်ပို့ပြီးတော့ပြီးကြကြတယ်ဆိုပြီးတော့ပြောကြပါအဲ့ကြောင့်မြန်မာနိုင်ငံပြည်ထနာမရွေးစင်လာပါဘူးချက်ချဲပါလေအချင်းယူကောင်းယူပါပါလိမ့်မယ်အဲ့ဒီဆက်မှာအတဲကျအမိန့်ရနေတယ်အများကြီးချိန်ရနိုင်ပါလေ
အခုလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နည်းနည်းကြိုပြီးတော့ခံမှန်းကြည့်ရင်ပေါ့လေဘေဒင်းဆရာတွေမဟုတ်ကြတော့လဲပဲအလားအလာဘယ်လိုဖြစ်နိုင်ပါသလဲအဲ့တော့လာမဲ့ရွေးကောက်ပွဲပြီးတဲ့အခါမှာတရားမျှတရွေးကောက်ပွဲလို့ရင်တော့ပြည်သူလူထုအများစုထောက်ခံမှုရတဲ့နိုင်ငံကြီးကဖြစ်လာတော့မှာပဲပေါ့လေအစိုးရဖွဲ့လာနိုင်မှာပဲဖြစ်ပါတယ်အဲ့ဒီအခါမှာရွေးမဲ့အရွေးဟာအခုပြီးခဲ့တဲ့2015က2020အထိရွေးခဲ့တဲ့အရွေးထက်ပိုပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
လေးလာချက်တစ်ခုတည်းဆိုတော့အခုချိန်ဒီတော့ဆန်းစုကြည်ပေါ်ထောက်ခံမှုက60%နဲ့တက်ခွန်ဆက်ရလို့နောက်နည်းမျိုးစသည်ရှိနေပါလေအကြောင်းလေးပါဘူးသူကယုံကြည်တဲ့ခေါင်းဆောင်မျိုးဒီမှာနိုင်ငံမှာတော်တော်ရှားပါလေတော့ဆန်းစုကြည်ကရှားရှားပါပါပါသူ့ကိုသူတို့ကဖြစ်ကြတယ်အဲ့ဒီဖြစ်တာတည်းမကောက်ဘူးပြ။ယုံကြည်ကူးဝယ်တဲ့ဖြစ်ရှိပါတယ်။ဒီမိုင်းကမဲပေးပုံကိုသိတာလို့ရှိနေတယ်။အထူးသဖြင့်ပုံကူကြီးပေါ်မှာရှိတော်ဤပြကြတာဖြစ်ပါတယ်။ကျွန်တော်တို့သတင်းမှာဓမ္မရဲ့သုံးသပ်မှုကတော့အစိုးရရဲ့ဆောင်ရွက်ချက်တွေကိုချိန်ထိုးကြည့်တော့ဒါပေမဲ့လူလူကမဲပေးတဲ့အခါမှာအဲ့ဒါကစိတ်ကြီးအဓိကကြားဆိုကျွန်တော်မဖြစ်ပါဘူး။ဒါကြောင့်ဒေါက်ဆာဆွေကြီးဦးဆောင်တဲ့ပါတီကပဲအလဲရမှုအလားအလာများပါလေ။ယုံကြည်ရ
ဲ့ဆိုတာတဲ့ကိုယ်ကိုစိတ်ကတဲ့သဘော personality cult မြန်မာနိုင်ငံရေးမှာအဲ့ဒီဓလေ့မျိုးရှိနေတဲ့အတွက်ကြောင့်ကိုယ်တိုင်ဆုံးဖြတ်ရတာကအဲ့ဒီခေါင်းဆောင်တူဦးတယောက်တည်းပေါ်မှာပဲမိခွန်းလုံးနဲ့သူပြောမှပဲအကုန်လုံးဖြစ်တယ်ဆိုတဲ့သဘောမျိုးသူမပြောရင်ဘာမှမလုပ်ရတဲ့အတွက်ကြောင့်လည်းတူတက်ပူနှောင့်နှေးရတဲ့ဆိုပညာရှင်တချို့ကသုံးသပ်ကြပါတယ်ကျွန်တော်နာမည်တော့မပြောလို့ရပါဘူးအဲ့ဒီအခြေအနေမျိုးများမြန်မာနိုင်ငံမှာဖြစ်နေလေသလားလို့မေးလာမယ်ဆိုရင်တော့ခင်ဗျာ
ဒါကမရှောင်ပလွဲတာတဲ့တောက်ချက်ပါပဲ။ဘာကြောင့်လဲဆိုတော့အင်မတန်အကောင်းတဲ့ပေါင်းဆောင်မှုတွေပေါ့နော်။ဒီမှာမြန်မာနိုင်ငံမှာအနာရသွားရတဲ့ပုံစံတွေထဲမှာဒါဆိုလို့ရှိရင်အီမေးလ်ကိုပြောလို့ရတယ်၊ဗီဒီယိုကွန်ဖရင့်ကိုပြောလို့ရတယ်၊အခုတော့ဆိုင်းစစ်ကြီးကိုပြောလို့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီလိုအကောင်းတဲ့အကြောင်းပေါ်လို့လည်းတွဲလိုက်လာတဲ့ခက်ခဲတွေ၊ယတနာတွေ၊တုံ့ပြန်မှုတွေအများကြီးရှိပါတယ်။မြန်မာနိုင်ငံကျုံနေရတာလည်းအဲ့ဒီအခက်ခဲမျိုးဖြစ်ကောင်းဖြစ်မှာပါ။ကျောင်းဝင်းကျင်နဲ့ကျွန်တော်ခါစကားပြောမှုတဲ့အခါမှာကျောင်းဝင်းကျင်ကကြိုပြီးပြောခဲ့တာရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံရေးမှာအဓိကရှင်သွားတဲ့ပြဿနာတစ်ခုကတော့ဒေါက်တာစုကြည်နဲ့ဆန်တဲ့ခေါင်းဆောင်တွေကြားခွာတဲ့အကွာဟာဥမာနေတာဖြစ်ပါတယ်ဆိုပြီးသူကပြောခဲ့ပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပိုချွန်အောင်ဆန်းနဲ့တခြားခေါင်းဆောင်တွေကြားခွာတဲ့အကွာဟာတဲ့ဒေါက်တာစုကြည်နဲ့လက်ရှိတခြားခေါင်းဆောင်တွေကြားခွာတဲ့အကွာဟာအမှန်တမ်းကိုကြီးလာပါတယ်ဒါကြောင့်အဲ့ဒီခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲလာတဲ့ခက်ခဲတွေတွေ့ရမှာပါ ။ဒါကြောင့်လဲဆိုတော့ဒီကျဲစနစ်ကိုကအဲဒီလိုဘောင်းကောင်တွေကိုပြန်ပြီးဆန့်ကျက်ထိနိုင်တဲ့ဒီဝန်နဲ့ဒီစနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတွေကကောင်းဆောင်ရဲ့ပြဿနာဖြစ်ဒီကျဲအုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှင်းပြလို့ရပါတယ်။မျိုးတန်းကုန်ကြီးဖွဲ့ချုပ်ဒီကာလမှာအားလိုက်ရတယ်လို့ပြောလို့ရတာကတော့ဘာဝကြစွာပဲစစ်တပ်ကျော်တော်နောက်ခါပေါ့ပဲပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာဒီကျင်းကြီးကိုပြစားပြရတာပါပဲကျွန်တော်တို့အကြောင်းလဲဆိုင်ရာစာပေကိုကြည့်မယ်ဆိုလို့ရှိရင်ဒီကျင်းကြီးနဲ့အကြောင်းလဲဆိုတာကအကြိုက်ဆွဲနေကြတဲ့အကြောင်းကျင်ကြီးဖြစ်တယ်ဒါကြောင့်အဲ့ဒီအကြောင်းကျင်ပြရမှာဆိုလို့ရှိရင်ဒီပထမအတန်းဆလာတော့ပရိမလျှောက်တာဒီကျင်းကြီးကိုပြစားပြရတယ်ဒါလည်းဒီအကြောင်းနဲ့ဒီလုံလောက်တယ်ကိုကျွန်တော်ယူဆပါတယ်။ဒုတိယတက်တမ်းမှာတော့အကြောင်းနဲ့တက်စီပို့ပြီးတော့ဒါနေလေလို့ကျွန်တော်ပြောလိုက်ပါတယ်
။တည်ငြိမ်မှုလည်းပိုကောင်းလာမှာပေါ့။ပိုရှိလာနိုင်
တယ်။တည်ငြိမ်မှုကတော့အဲတည်ငြိမ်မှုလို့ကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းငြိမ်းရေးနဲ့ပတ်သက်လာတယ
်။ဟုတ်တယ
်။အဲ့တော့လည်းဆက်ဆံရေးနဲ့ပတ်သက်လာတယ်။ဒါတွေကတော့နိုင်ငံရေးအတည်ငြိမ်မှုတစ်ခုလုံးနဲ့အနောက်ဆက်ခက်ခဲဆက်ပြီးကျွေးဝါနေပါတယ်။ဒါပေမဲ့ဒီကိမှုလို့ပြောတဲ့အခါမှာအုပ်ချုပ်ရေးရန်ကြီးအတင်းကဒီကိမှုသဘောရပြောမယ်ဆိုရင်တော့ကျင်းနိုင်လိမ့်ကြလို့ထင်ပါတ
ယ်။ဟုတ်ကဲ့တချို့နိုင်ငံတွေမှာနိုင်ငံရေးအပြောင်းလဲဘယ်လိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်ကြီးဘျူရိုကရေစီကခိုင်မာနေရင်အဲ့ရဆက်သွားနေတာပဲခိုင်မာလဲပဲဒီလိုဟာတွေအများကြီးရှိရဲ့ယူရိုပါလဲအီတလီရောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပေမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောပါလို့ပဲလူတွေကထောက်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆရာ
မှန်ပါပဲဒါကလေကျွန်တော်မိတ်ဆွေဒီလူတို့တော်မှာကော်ပီတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးမပြောချင်ပါဘူးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေတနာကခိုင်းတာပဲလုပ်တတ်တဲ့ကြေတနာခိုင်းတယ်မခိုင်းတတ်တဲ့ကြေတနာဆိုပြီးသူကကြုံရတဲ့အချက်လေးကိုချုပ်ပြီးပြောပါတယ်ဒါဒီအားလုံးကလက်ရှိအစိုးရကလုပ်ခဲ့တာတဲ့အရင်အစိုးရသက်သက်ကြောင့်ဖြစ်ခဲ့တဲ့ကြေတနာဖြစ်ပါတယ်ဒါကိုလက်ရှိအစိုးရကအပေါ်ဆက်ခံပေးရတယ်အဲ့ဒီကထပ်နိုင်လို့ကြိုးစားနေရပါတယ်။ဒီလိုပြည်ပြည်ကြောင်းလဲတဲ့အရှိန်ကိုနှီးနေတာကလည်းအားကတော့လက်ရှိအစိုးရမှာတာဝန်ရှိပါတယ
်။ဥစ္စာဆောင်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရပါမယ်။ကဗျာဆရာဝက်ကြဖြူရဲ့ယုံကြည်ရာကိုနားဆင်ရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်
။ဘာလို့မင်္ဂလာအပေါင်းကိုပြုစုံကြပါလဲဒီလိုပြောမှဖြစ်နိုင်။ကျွန်တော်ပြောမယ့်ကြောင်းကတော့ကျွန်တော်နဲ့လေ့ကျင့်ရဖြစ်ပါစေ။ကျွန်တော်ဆိုတာလူသားအားလုံးကိုကူစားပြုထားပါမယ်။ကျွန်တော်တို့ဟာမိ1ဒေကခက်ခဲလို့ကျွတ်လွတ်လာခဲ့ပြီးတဲ့ကမိရဲ့ဒီဘက်ကိုရောက်ခဲ့ကြရတာ။ပြောရမယ်ဆိုရင်တော့ခင်ဗျာအဲ့ဒီလေးရက်တွေကိုကျွန်တော်တို့ဘယ်လိုကြော်ဖြတ်ကြမလဲဆိုတာပါကျွန်တော်တို့လူသားတွေကမွေးဖွားခြင်းနဲ့စပြီးတော့တည်ဆုံးခြင်းနဲ့ပြီးခဲ့ရတာပါလေးရက်တွေရဲ့အနှစ်သာရကပါလေကျွန်တော်တို့ရဲ့မြတ်ဗုဒ္ဓဘုရားရှင်စကားလေးတစ်ခုကိုလည်းမှတ်သားဖတ်ရှုခဲ့ကြပါအလုံးစုံသောယုံနာတွေနာငါမောက်သာမသိမ့်ပိုက်ခဲ့သူအားဆိုရင်ရင်းမည်မရှိဘူးလူတယောက်ရဲ့ဒုစရိုက်တရားချုပ်ငင်းရကိုယ်နဲ့ကိုယ်ပေါ်ဝင်ချင်းဒုစရိုက်တရားချုပ်ငင်းချင်းကိုကင်းစင်လာကြမယ်ဆိုရင်ပေါ့လေအေးချမ်းတဲ့ပေါ်ဝင်ချင်းတွေတခုကိုရရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကမနေ့မိုးရင်းလို့ညလုံးညလုံးဖွင့်လိုက်တာနဲ့ဒါမှမဟုတ်ညလုံးညလုံးကိုဖွင့်ရင်အဲ့ရတဲ့မှာအသိစိတ်လောထလာတဲ့အချိန်ကစားပြီးဒါတို့ဒီနေ့ဘာလို့ရမလဲဒီနေ့ဘာလို့ရမလဲဆိုတာတွေကိုပဲတွေးနေပြီးတဲ့ကြပါတယ်ကိုယ့်ရဲ့လက်နှစ်ဖက်နဲ့စုပ်ကိုင်နိုင်ပြီးပေါ့ဒါမှမဟုတ်ဒီနေ့ပို့ပြီးတော့လေကိုယ့်တကိုယ်စားတိတ်ပိုက်ယူနေလို့ရပြီကမ္ဘာမှာဒီကပို့ပြီးတော့တမိသားစုတို့အတွက်ပေးပိုင်နိုင်ပြီးစသည်ဖြင့်တွေးတွေကလောဘတွေကိုတော့မတတ်နိုင်တော့ပါဘူး။ငါဆိုတဲ့အတွေးတွေပွားများလာတာနဲ့အမျှအတ္တတွေပဲပွားများလာမှာ။ငါဆိုတဲ့အတွေးနေပါသွားမှာအတ္တတွေပါရပါမယ်လို့ထင်ပါတယ်။တဏိတာကိုကျွန်တော်တို့ခြံစည်းရိုးလေးခတ်ဖို့ဒူပါလိမ့်မယ်လို့ထင်ပါတယ်။ဒါမှမဟုတ်မနဲ့မိုးလင်လာတဲ့အတွေးကိုကြောင်းနဲ့တွေးကြည့်လိုက်မယ်ဆိုရင်ပေါ့လေ။ကျွန်တော်တော်တော်လုံးကမ္ဘာလောကကြီးကြီးဟာအယူဘက်ကဒီဘက်ဆိုင်ကကြီးတဲ့တွေးတာလည်းကြာကျွန်တော်တို့ကဘာလောဘကြီးကိုဘာတွေပေးနိုင်မလဲဘာတွေပေးရမလဲဥပမာပေါ့ဗျာကိုတွဲရလမ်းကြီးမှာပို့ကွာဖြစ်ဖြစ်ဇာန်တန်ကဖြစ်ဖြစ်ဆောင်းမှုတရားလေးတွေပဲဖြစ်ဖြစ်ကိုတနေ့ကတုံးမဲ့ငွေကြီးလေးတွေကနေဖဲ့ကြီးဝေမြန်လိုက်နေတူလန်းလိုက်နေဆိုရင်ဒါမှမဟုတ်ကိုကိုယ်ကိုယ်စိတ်ကမိရညွန့်ပြရရဘုရားဖျားရှင်ကို
စီမီပန်မွေးကန်တော့ရေးကြံကပ်ပြီနေဆိုရင်ပေါ့လေတရာတရားရဲ့နေ့စဉ်လေးချစ်ခေါင်းလေးတစ်ခုဖြစ်လာမယ်လို့ထင်ပါတယ်တရာစိတ်စိတ်ညောင်းလေးကနေအပင်တော့ပြီးတော့ကြီးကျင်လာမှာနောက်ပြီးတော့ပေါ့လေတနေ့တာကိုဖြတ်တန်းတော့မယ်ဆိုရင်ကျွန်တော်အသေးသေးပါအဲ့ဒါကိုယ့်ရဲ့တကူစားကာယကံဝစီကံမနောကံလေးထိမ့်သိမ့်နေစီယိုလေးသဘောမျိုးပေါ့ထားမယ်ဆိုရင်ကိုယ့်ရဲ့ကာယကံကြောင့်တပါးခံတာလေးဒုက္ခမရောက်ပါစေနဲ့မပြည့်စုံပါစေနဲ့ကိုယ့်ရဲ့အပြောကြောင့်တပါးခံတာလေးမပြည့်စုံဘူးမရောရောဘူးဒါမှမဟုတ်ရင်စိတ်စိတ်ဆင်းရဲခြင်းမဖြစ်စေဘူးကိုယ့်ရဲ့အပြောကြောင့်အကျံစီကြောင့်တပါးခံတာလေးမဆော့ရဘူးမပြည့်စုံဘူးပေါ့လေအဲ့ဒီလိုလေးစီယူလေးထားမယ်ဆိုလို့ရှိရင်ကိုရရဲ့မြင့်ရကလေးတည့်ရပြီးဖြတ်တမ်းမယ်ဆိုလို့ရှိရင်ကိုတကူကသပမြင့်ရတဲ့မြင့်ရကလေးပန်တန်ကြရမယ်လို့ထင်ပါတယ်တကယ်တော့လောကကြီးဖြစ်ပေါ်လာခြင်းကလည်းကျွန်တော်မြင်ပေါ်နေတက္ကနာရှိသည်ရှိကြတဲ့တရားဝါတွေတက္ကနာမြင့်ဒီရှိဒီဆောက်နိုင်ရဖို့တောတော်ရင်းမြေတွေဖြစ်လာကြတာပါကိုတူရဲ့အတွက်ကိုတမီသာစုတဲ့အတွက်ဆိုတဲ့လူကြီးတတ်မဲ့စိတ်တွေနဲ့လောဘစိတ်တွေနဲ့ဆုတ်ကန်ရမယ်ဆိုလို့ရှိရင်ဆုတ်ကန်တဲ့လက်မှာကျန်ရစ်ချက်မှာကတော့ပူတော်ငင်းနေလို့ပဲမြင်နေပါအရာအားလုံးလှပတဲ့နေရများမှာလှပငင်းငင်းတဲ့ကဘာကြီးဖြစ်ပါစေဒါပါပဲ
အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VOA American တန်ရဲ့အော်တိုဘာလ10ရက်ကြာတာပြည်နေ့မနေ့ကင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းမှာတော့ကိုဝင်းမင်းရဲ့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်အခုကြာတာရင်းနဲ့မနေ့ကထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ပြောပြပေးပါဦးမယ်ရှင
်စီပြည်နိုင်ငံရှိနော်ဘန်ကကတ်တပ်ဖို့ကိုရှင်းထုတ်ဖို့ကာလတော်ကြာကလေးကစီစဉ်ထားတဲ့စစ်စင်ရေးတစ်ခုကိုတူရကီကစတင်နေပါတယ်ကာလနဲ့ကံတွေကိုဒူဂီဆွေရကအချမ်းဖက်ဝါဒီတွေဖြစ်တတ်မှတ်ထားပြီးအနောက်နိုင်ငံအများပြားကတော့ IS အချမ်းဖက်ဝါဒီအဖွဲ့ကိုနေနေတာမှာအဓိကမှာမိတ်တွေဖြစ်တတ်မှတ်ထားတာပါအဲ့ဒီဒေသကိုလေကြောင်းကနေတိုက်ခိုက်ပြီးနိုင်ပင်းကြာပြီးတဲ့နောက်ဒူရကီရဲ့ဒုတိယအဆင့်ထိုးစစ်ဖြစ်တဲ့မြေပြင်ထိုးစစ်ကိုစတင်ခဲ့ပါတယ်စီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေကိုယိုသိမ်းမှုသမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်ပေါ်ရူးနေမှာလဲပါတီချင်းနှစ်ရစလုံးကလွှတ်တော်အမတ်တွေဆက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ကြပါတယ်စီးရီးယားမြောက်ပိုင်းမှာအမေရိကန်ရဲ့မာမေးကတ်စ်တွေဟာဒူရကီကတိုက်ခိုက်ခံနေရတာပါထရမ့်အစိုးရအဖွဲ့ရဲ့အရှမ်းမရှိပြစ်ပယ်မှုကိုခံနေရတဲ့မဟာမိတ်ခတွေအတွက်ဆုတောင်းပေးကြဖို့တောင်ကာရိုလိုင်းနားပြည်နယ်ရီပပ်ဘလီကန်ထက်လွတ်တော်မှအလင်းစီဂရမ်က Twitter မှာရေးပါတယ်။ဒီလိုလုပ်တာဟာ IS စစ်သွေးကြော်တွေပြန်ကောင်းထောင်လာဖို့စေချာစေတယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်မှာအများအယုံချိုးရင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အစဉ်ကစားအသစ်တစ်ခုမှာဖော်ပြထားပါတယ်။အဲ့ဒီအထက်မှာကျိုးတင်ကော်ဝန်နိုင်ငံကြီးရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုပ်မပေးနိုင်သေးတဲ့အမြင်အယုံချုပ်တဲ့နေသူလူပေါင်းက1ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါတယ်။အဲ့ဒီလူတွေကိုကူညီကူတာပေးဖို့တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုတယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့နှစ်တန်ပေါင်း115သန်းလုံးကဆင်နိုင်ခဲ့တဲ့အမေရိကန်ကြီးမားတဲ့အသားစားဒိုင်နိုဆောကြီးတစ်ကောင်ရဲ့ကြောက်ပြုတ်ကျွန်းကိုထိုင်းနိုင်ငံမှာတွေ့ရှိလိုက်တယ်လို့သိပ္ပံပညာရှင်တွေကဗိုလ်ဒူးနေမှာပြောပါတယ်။အဲ့ဒီဒိုင်နိုဆောကိုစင်မရာတောဆူဝဒီလို့နာမည်ပေးထားပြီးအရှိ26ပေနဲ့အလေးချိန်အနည်းဆုံး3တန်ခွဲလောက်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ခြားသာရင်းနဲ့မနေ့ကထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချော်ချော်သိမ်းပြပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ့်အစည်းအဝေးတွေကိုတော့ Landometer 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ပြည်ဝေသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ပြည်ဝေကိုအားပေးနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.